မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားမှာတော့ဒီကနေ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ရခုံတိုင်းလို့ခေါ်တဲ့သမီလာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေပြီးတော့ရွာအတွင်းနေတချို့မိလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒေသခံတွေကတော့တပ်မတော်ရေတပ်ဘက်ကပြစ်ခတ်မှုကြောင့်မိလောင်တာလို့ပြောပါတယ်။ဒါအပြင်ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မင်းပြားကြောက်တော်မြို့ဘက်နေဘက်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တယ်လို့အေအေဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ခွန်အင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်သမီလာရွာဒေရခေါ်ရက်ခုံးတန်ရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ဒီမနက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရက်ခုံးတန်ရွာမိလောင်သွားတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကပြောပါတယ
်။ရတိတ်တောင်ရဲ့မြောက်ဖက်ဟောရာရက်ခုံးတိုင်းတို့တော့အာကာတောင်တို့ဘက်မှာတော့တိုက်ပွဲဖြစ်နေတာရှိတယ်။ရက်ခုံးတိုင်းရွာကိုကျွန်တော်အေအေအမိရှုပ်ရွာမှာထွက်ပြေးသွားတယ်။အခုမတန်းတပ်ပုံနေနဲ့ကျွန်တော်ရိုက်ထားတယ်။အခုတော့အဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ
်။ဒီကနေ့ရတိတ်တောင်ဘက်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့မသိရသေးပေမဲ့ရွာမိလောင်မှုအခြေအနေကိုတော့အေအေပြောခွင့်ရခိုင်တုခကခုလိုပြောပါတယ်
။မေယူမြို့ကျောင်းတခြားမှာအဲ့ဒီကမ်းရဲဒီဝေးရာကိုအကုန်လုံးသူတို့ဒီရန်စမ်းပြစ်ခတ်မှုတွေပြစ်တဲ့အတွက်ကြောင့်မို့လို့တချို့ရွာတွေမှာဒီလက်နေကြီးကြီးထိပြီးတော့အိမ်တွေမီးလောင်တာတွေရှိတယ်လို့တော့သိရတာရှိတယ
်။ရခုံတိုင်ကောတမီလာရွာဟောင်းရွာသားသူကတော့မြမရေသတင်ဘောကပြစ်ခတ်လို့မီးလောင်တာလို့ပြောပါတယ
်။တမီလာကဟိုမစစ်တင်ဘောတွေကနေပြီးတနက်တင်နဲ့ပြစ်လို့ရော်တယ်မီးလောင်သွားတယ်။ဒီနေ့ကတနအီခွဲလောက်မှာပေါ့
ဒေသတွင်းလူမှုဖွဲ့စည်းတာဝန်ရှိသူကိုပက်ကာကတော့တမိလိုက်ရွာဆက်ပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးလက်နက်ကြီးချမ်းရောက်လို့အိမ်ရှိအိမ်လောက်မိလောင်သွားတယ်လို့ပြောပါတယ်တမိလိုက်ရွာဟောင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရွာသားတွေရွာကနေတင်းချောင်နေရတာကြာပြီးဖြစ်ပါတယ်ဒီကနေ့မှာချင်းမြင့်နဲ့ပလောက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေလို့အေအေပြောခွင့်ရခိုင်တုခကပြောပါတယ်
ဒီနေ့ဒီဖေဖော်ဝါရီလ6ရက်နေ့မှာဒီပလဲဝါမျိုးနဲ့မီးရှောင်းတရားနာကဒီလက်နေကြီးစခန်းတဝိုက်ပေါ့နော်အဲ့ဒီမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာတော့ရှိတယ်။ရန်သူစီကနေပြီးတော့ခရမီကြောက်တချို့တင်းစီရမိတာတွေလည်းရှိတယ်။ဒီနေ့ဒီမင်းပြားမျိုးနဲ့ဒီတိုင်းမူကိုရဲ့အခြေဘက်တောင်တန်းတွေမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်။ဒီကြောက်တူမျိုးနဲ့တင်းမာရွာနာတဝိုက်ပေါ့နော်ဒီကဒီတောင်ကုန်းပေါ့အဲ့ဒီနေရာတွေမှာလည်းပဲတိုက်ပွဲတွေကတော့ဖြစ်နေတယ်ဗျ
။ရခိုင်ပြည်နယ်မြို့တော်စစ်သွေးမြို့ရွှေမင်းကန်တရားနီးမှာဒီကနေ့မနက်ပိုင်းကမိုင်းပါကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့စစ်သွေးမြို့ကဦးအောင်သေးကပြောပါတယ
်။မနက်ပိုင်းတဲမတော်ကပြန်လာတဲ့ရင်တဲနာမှာပေါက်တယ်လို့တော့သတင်းကြတယ်။အဲ့တော့တော်လုံးရလိုက်တော့ဟိုနောက်ပိုင်းကလက်တွေပါဆိုက်ထားလိုက်တယ်လေ။လူတွေကတော့အထီးကဲမရှိဘူးလို့ပြောတယ်။သူတို့ကလောလောဆယ်ဒီရင်တဲနာမှာမိုင်းတစ်လုံးကွဲသွားတယ်။နောက်နှလုံးကတော့မကွဲဘဲနဲ့ဒီတိုက်တွေ့တယ်လို့တော့တော့ပြန်လာတာတွေ့ရပြ။မိုင်းရှင်းလင်းအဖွဲ့ပေါ့။အဲ့နေရာကဘောလာတဲ့ကိုတော့နေတဲ့ပုံကြီးစီးစင်းတဲ့နေရာပေါ့နော်။ရှင်မင်းကစိတ်ကဲဆိုတာလေ
။အနောက်ပိုင်းတိုင်းစစ်စနာချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့စစ်သွေးမျိုးမိုင်းပေါက်ကွဲတာမှာခြိမ်းခြိုက်မှုမရှိဘူးလို့ပြောပါတယ်
။သူကဝေးရတယ်ပဲဖဲတာပါ့မြေ
။ဒီဘုံကွဲမှုမှာပယ်ဖွက်လက်ချက်ဆိုတာတိမပြုတ်နိုင်သေးပါဘူး။အေအေပြောခွေးရခိုင်တုခကတော့စစ်သွေးဘုံကွဲမှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။ဒီကနေ့မှလည်းဗုဒ္ဓတောင်မြို့နယ်ငလှိုင်းပြင်ကျေးရွာဘက်မှာလက်နက်တံကြားနေစေဖြစ်ပြီးအနေညာကပြစ်ခတ်ခံရမှုမှာကျောင်းသူကလေးငယ်သူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ငလှိုင်းပြင်ရွာသားဦးစိန်ကျော်ကပြောပါတယ
်။အခုပဲပြင်းနေတာရရဲဖက်ကိုဆန်းပြင်းနေတာပဲဒီနေရာကိုခပတ်ဖက်နဲ့ပြင်းတာမင်းညာကတော့ကျွန်တော်တို့ရွာကိုတေးသေးကြီးကိုပဲပြစ်တာ
မင်းညာခဏနိုင်လောက်ရှိနေတယ်ဒီပွဲလည်းမရှိဘူးရာအပြန်လည်းခပတ်ဖက်ပြစ်တာလည်းမရှိဘူးမင်းတို့ကနေပြီးသားပြတာစိတ်ဆိုင်ပေါ်ကတော့တက်တူလေးတရားတော့တရားတော့သူမှမင်းကမရှင်ရေးပြုအသက်ခဏနှစ်လောက်ရှိနေတယ်လို့လမ်းမငယ်တန်ရက်ရှားတော့ဒီတန်ရရရှင်းစီဒီကင်းရှားတော့
ဒီပြစ်ခတ်မှုမှာမြန်မာရေသားကနေပြစ်ခတ်တာလို့ဒေသခံတွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့ငလန်းပြင်ကြေးရော်ပဲစိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်
ဟုတ်ကဲ့ပါလားဒါအဲအားဘာမှမကြောက်ပါဘူ
းဖေဖော်ဝါရီလဇန်းကနေဒီကနေ့ထိချင်းမြင့်နယ်ပလက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါဒီတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေပုံမှုများပြားလာသလိုထောင်နဲ့ချီတဲ့ရတိတ်တာမြို့နယ်ရွာသားတွေကလည်းစစ်ပီးလွတ်ရာတင်းချောင်နေရပါတယ်တနစ်ကျော်ကြာမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ပြီးခဲ့တဲ့လကစစ်ချောင်36,000ကျော်ရှိနေတယ်လို့ဒီလတွင်ထပ်မံတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ